မြန်မာနိုင်ငံမှာလွန်ခဲ့တဲ့20နှစ်အတွင်းကူးစက်နေဟန် COVID-19 မျိုးဗီဇကွဲ Omicron ကူးစက်နေသူ40ဦးကိုဓာတ်ခွဲဆန့်တက်တွေ့ရှိခဲ့ကြောင်းစစ်ကောင်စီကြမ်းမာရေးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒါဟာမြန်မာနိုင်ငံမှာ COVID-19 Omicron မျိုးဗီဇကွဲကူးစက်သူလက်ရှိအချိန်အထိတရက်အတွင်းအများဆုံးတွေ့ကြတာလည်းဖြစ်ပါတယ်။အခု Omicron မျိုးဗီဇကွဲ COVID-19 ကူးစက်နေသူတွေဟာမြန်မာနိုင်ငံသား40ဦးနဲ့နိုင်ငံသား2ဦးတို့ဖြစ်ကြပြီးသူတို့ဟာ Relief Flight နဲ့ပြန်ဝင်လာကြတာမှာအိန္ဒိယကပြန်ဝင်လာသူ32ဦး UAE ကပြန်လာသူ4ဦးမလေးရှားနဲ့ထိုင်းနိုင်ငံတို့ကပြန်လာသူ3ဦးစီလိုဖြစ်တယ်လို့ဆိုပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံထဲမှာလွန်ခဲ့တဲ့24နှစ်အတွင်း COVID-19 ကူးစက်သူ152ဦးကိုတွေ့ရှိခဲ့တဲ့အကြောင်းနဲ့သေဆုံးသူ2ဦးရှိခဲ့တဲ့အကြောင်းကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။ကျန်းမာရေးဌာနကထုတ်ပြန်ထားတဲ့သတင်းတွေအရခုချိန်ထိမြန်မာနိုင်ငံမှာ COVID-19 ကူးစက်နေသူစုစုပေါင်း 93,225 ဦးရှိခဲ့ပြီးသေဆုံးသူကတော့ 19,298 ဦးရှိခဲ့ပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်း COVID-19 ရောဂါကူးစက်မှုကြောင့်ဆေးရုံတက်ကူးသသူ33ရာခိုင်နှုန်းတိုးလာသလိုသေဆုံးသူအရေအတွက်ဟာလည်း40ရာခိုင်နှုန်းပြန်တိုးလာခဲ့တယ်လို့အမေရိကန်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကမနေ့ဇန်နဝါရီလ12ရက်နေ့မှာပြောပါတယ်ခင်ဗျ။